မြန်မာနိုင်ငံမှာချင်းပြည်နယ်တွင်ကခရစ်ယာန်လူဝါကတိုင်တွေကိုခုတ်လဲဖျက်ဆီးခဲ့တဲ့ကိစ္စနဲ့ပတ်သက်ပြီးစုံစမ်းဖြေရှင်းပေးဖို့ချင်းမျိုးသားပါတီကလွှတ်တော်ကိုယ်စားလှယ်တွေစုပေါင်းလက်မှတ်ထိုးပြီးတော့နိုင်ငံတော်သမ္မတဦးသိန်းစိန်ကိုတိုင်ကြားနေချိန်မှာပဲအမေရိကန်ပြည်ထောင်စုအောက်လွှတ်တော်ရဲ့နိုင်ငံညာရေးရာဆက်ကော်မတီဌာနဝင်မှာမြန်မာနိုင်ငံကိုဘာသာရေးဖြစ်နေချုပ် ေခင်ကဥဆောင်တန်ဃာတစ်ပါးဖြစ်တဲ့အရှင်ကံပိယပါဝင်ဗုဒ္ဓဘာသာဖုံးတော်ကြီးတွေကိုဆက်ပြီးအကျဉ်းချထားတဲ့အပြင်မွတ်စလင်နဲ့ခရစ်ယာန်ဘာသာဝင်တွေကိုဆက်လက်ဖိနှိပ်မှုတွေရှိနေတယ်လို့ကြာသပတေးနေ့အမေရိကန်အောက်လွှတ်တော်နိုင်ငံခြားရေးရာအာဖရိကကမ္ဘာ့ကျန်းမာရေးနဲ့လူခွင့်ရေးဆိုင်ရာ sub committee ကြားနာပွဲမှာ CSW ခရစ်ယာန်လူခွင့်ရေးအဖွဲ့တာဝန်ခံ Benedict Roger ကထွက်ဆိုခဲ့ပါတယ
်။ Many Buddhist monks including U Gambira a very prominent monk remain in prison.
The plight of the မြန်မာနိုင်ငံကျင်းတောင်တွေထဲမှာထင်ရှားတဲ့ရှင်ကံဘီယပါဝင်ဗုဒ္ဓဘာသာဖုံးတော်ကြီးများပြားအခုအထိအကျဉ်းချခံရပါတယ်။ဒါအပြင်မွတ်စလင်ရိုဟင်ဂျာတွေနဲ့ပတ်သက်တဲ့ပြဿနာတွေကလည်းအခုအထိမပြောင်းလဲသေးပါဘူး။နောက်ကချင်ပြည်နယ်ကခရီးရန်ဘာသာဝင်တွေအများပြားရှိတဲ့ဒေသတစ်ခုဖြစ်ပြီးအဲ့ဒီနေရာကိုကျွန်တော်ခဏခဏရောက်ခဲ့ပါတယ်။အဲ့ဒီမှာမြန်မာစစ်တပ်ကထိုးစစ်အသည့်ဆင်နေတဲ့အတွက်လူခွင့်ချိုးဖောက်မှုတွေနဲ့ခရီးရန်ဖျားချောင်းတွေကိုဖျက်ဆီးတာတွေအပြင်ဘာသာရေးလွတ်လပ်ခွင့်မရဘဲကန့်သတ်ပိတ်ပင်မှုအမျိုးမျိုးနဲ့ရင်ဆိုင်နေရတာတွေတွေ့ရပါတယ်
။ခရီးရန်ဘာသာဝင်အများစုနေထိုင်ရာကချင်၊ကရင်နဲ့ချင်းပြည်နယ်တွေမှာတိုင်းရင်းသားဒေသခံတွေဟာစစ်တပ်နဲ့အာဏာပိုင်တွေရဲ့ဖိနှိပ်မှုတွေကိုခန့်နေရချိန်မှာပဲချင်းပြည်နယ်ကံပက်လက်မြို့မုံချောင်းတရားမှာစိုက်ထူထားတဲ့ခရီးရန်လောကတ်တိုင်တွေကိုခုတ်လဲဖျက်ဆီးခဲ့တဲ့ကိစ္စနဲ့ပတ်သက်ပြီးဒေသခံတွေမကျေနပ်တဲ့အတွက်စုံစမ်းဖြေရှင်းပေးဖို့ချင်းမျိုးသားပါတီကလွှတ်တော်ကိုယ်စားလှယ်တွေစုပေါင်းလက်မှတ်ရေးထိုးပြီးနိုဗ ెంబ ာလဒုတိယပတ်ထက်မှာနိုင်ငံတော်သမ္မတဦးသိန်းစိန်တန်းမြစ်တာရက်ခံတိုင်ကြားမှုဖြစ်ပွားခဲ့ပါတယ်။ခရီးရန်တွေအပြင်မွတ်စလင်နဲ့ဗုဒ္ဓဘာသာဖုံးတော်ကြီးတွေပါဘာသာရေးဖိနှိပ်မှုအများအပြားကိုခန့်နေရတာမို့အမေရိကန်အစိုးရဘက်ကဆက်လက်ပြီးဖိအားပေးဖို့လဲတောင်းဆိုခဲ့ပါတယ်
။ There is some talk of change in Burma. However, as long as the regime holds Buddhist monks and other prisoners of conscience in jail,
မြန်မာနိုင်ငံမှာပြုပင်ပြောင်းလဲမှုတွေလုပ်နေတယ်လို့ဆိုပေမဲ့မြန်မာအစိုးရကဗုဒ္ဓဘာသာဖုံးတော်ကြီးတွေနဲ့ယုံကြည်ချက်ကြောင့်ကျဉ်းကျနေသူတွေကိုဆက်ပြီးတော့ဖမ်းဆီးထောင်ချထားမယ်။တိုင်းရင်းသားလူမျိုးစုတွေကိုဆက်ပြီးတော့တိုက်ခိုက်နေမယ်။ဘာသာရေးဖိနှိပ်ချိုးနှိမ်မှုတွေလုပ်နေမယ်ဆိုရင်မြန်မာအာဏာရှင်တွေကိုအမေရိကန်အစိုးရကဆက်ပြီးတော့ဖိအားပေးဖို့လိုသလို CPC နိုင်ငံအဖြစ်ဆက်ပြီးတော့သတ်မှတ်ပေးဖို့လိုပါတယ်
။အမေရိကန်အစိုးရရဲ့73ချိန်မြောက်နိုင်ငံတကာဘာသာရေးလွတ်လပ်ခွင့်အစီရင်ခံစာကို2011ခုနှစ်စက်တင်ဘာလ23ရက်နေ့ကထုတ်ပြန်ခဲ့ပြီးဒီအထက်မှာမြန်မာတရုတ်အီရန်မြောက်ကိုရီးယားအပြင်ဆူဒန်နဲ့ဆော်ဒီအာရေဗျနိုင်ငံတွေကိုပါ CPC လို့ခေါ်တဲ့အထူးစိုးရင်ရတဲ့နိုင်ငံတွေဆင်းမှာထည့်သွင်းထားတာဖြစ်ပါတယ်။